ရုရှား-ယူကရိန်းစစ်ရက်တရာဖြစ်ချင်းယူကရိန်းအရှေ့ပိုင်းမှာတိုက်ပွဲတွေပြင်းထန်နေပြီးနှစ်ဖက်လုံးကသူတို့နိုင်နေပြီလို့အပြိုင်ကြုံဝါလိုက်ကြပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းလူဟန်စ်ပြည်နယ်ကအဓိကမြို့ကြီးနှစ်ခုမှာဝိုင်းထားတာနဲ့ပြန်တိုက်ထုတ်တာတွေအပြန်အလှန်ဖြစ်နေချိန်မှာရုရှားပြောခွင့်ရတဲ့နောက်ယူကရိန်းပြည်နယ်အကြီးအကဲနှစ်ဖက်လုံးကအခုလိုတပြိုင်တည်းဟစ်ကြွေးလိုက်ကြတာပါ။ရုရှားသုရပြောခွင့်ရဒီမီထရီပက်စကော့ဖ်ကသူတို့အဓိကတာဝန်ကြီးဖြစ်တဲ့ယူကရိန်းရှေ့ပိုင်းခွဲထွက်ရေးသမားတွေထိန်းချုပ်ထားတဲ့ဒေသကအရက်သားတွေကိုအကာအကွယ်ပေးရေးလုပ်ငန်းကြီးအောင်မြင်သွားပါပြီလို့မနေ့ကပဲပြောလိုက်ပါလေ။ယူကရိန်းနိုင်ငံအစိတ်ပိုင်းတွေကိုလွတ်မြောက်ရုရှားတပ်တွေကစွန့်ဆောင်ပေးလိုက်ပြီးဒီရုရှားအထူးစစ်စင်ရေးလုပ်ငန်းကိုအောင်မြင်တဲ့အထိဆက်လုပ်သွားမယ်လို့ရုရှားပြောခွင့်ရကဆက်ပြောခဲ့ပါလေ။လူဟန်စ်ပြည်နယ်မြို့ကြီးဆီဗရိုဒေါနက်စ်နဲ့လစ်စင်ဟန့်စ်တွေကိုရုရှားကဝိုင်းထားဖို့ဆက်လုံပန်းနေချိန်ယူကရိန်းရဲ့လူဟန်စ်ပြည်နယ်အကြီးအကဲစီဟီဂိုင်ဒိုင်းကလည်းစီဗရွန်ဒေါနက်စ်မြို့ကနယ်မြေကြီးတစ်ခုကိုပြန်သိမ်းပိုက်နိုင်ခဲ့ပြီလို့မနေ့ကပြောလိုက်ပါတယ်။ယူကရိန်းတပ်တွေအနေနဲ့ဒီဒေသကသိမ်းပိုက်ခံနယ်မြေ20ရာခိုင်နှုန်းကိုပြန်သိမ်းယူနိုင်ခဲ့ပြီးရုရှားတပ်တွေအားသာနေတဲ့လက်နက်ကြီးအင်အားကိုအနောက်နိုင်ငံတွေကလာမဲ့တာဝန်ပစ်ဒုံးတွေရတာနဲ့ပြန်တွန်းလှန်နိုင်ပါပါလို့လည်းလူဟန်စ်ပြည်နယ်အကြီးအကဲကဆက်ပြောခဲ့ပါတယ်ခင်ဗျ။